ပါကစ္စတန်နိုင်ငံတွင်အစီအကားဆုံးလေဆိပ်တစ်ခုဖြစ်တဲ့ကရာချီလေဆိပ်ကိုအကြမ်းဖက်တိုက်ခိုက်တာဟာသူတို့ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့ပါကစ္စတန်တာလီဘန်အဖွဲ့ကကြေညာပါရတယ်။အဲဒီအကြမ်းဖက်တိုက်ခိုက်မှုအတွင်းမှာတော့တနတ်သမား10ဦးအပါအဝင်လူ28ဦးသေဆုံးခဲ့ရပါတယ်။ကရာချီမြို့ရဲ့ဂျင်နာနိုင်ငံတကာလေဆိပ်ရဲ့လေဆိပ်ခမဆောင်ဟောင်းထဲကိုလက်နက်အပြည့်စုံနဲ့စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တာပါ။တင်းလာနေစော်ပိုင်းတော့ကဖြစ်တဲ့အဲဒီတိုက်ခိုက်မှုအတွင်းရဲနဲ့စစ်သားလူမျိုးရေးတပ်ဖွဲ့တွေနဲ့တနတ်သမားတွေဟာ9နိုင်ကြောင်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။တရက်သမားချူဟာစစ်ဝတ်စုံတွေကိုဝစ်ဆင်ထားကြပြီးတော့ကုန်တင်လေရင်နဲ့အထူးလေရင်တွေအတွက်အသုံးပြုတဲ့လေဆိပ်ခမကိုဝင်ရောက်တိုက်ခတ်ခဲ့ကြတာပါ။နောက်ဆုံးတော့ဒီတရက်သမားချူဟာရဲတွေရဲ့ပစ်ခတ်တုတ်တင်ခံခဲ့ရတယ်လို့တချို့ကတော့ဒီပေါက်ကွဲပစ္စည်းတွေနဲ့မိမိဘာသာပေါက်ဖောက်ကွဲပြီးတော့အသေးခံခဲ့ကြပါတယ်။တိုက်ခိုက်မှုတွေကြောင့်လေဆိပ်ဝန်ထမ်း၄ဦးနဲ့အတူလူငယ်ဝန်ထမ်းအတော်များများသေဆုံးပါတယ်။ခီးသွားတွေကတော့ထိခိုက်မှုမရှိပါဘူး။တိုက်ခတ်သူချူဟာဥဘက်ကစ္စတန်ကလာသူတွေဖြစ်ဖွယ်ရှိတယ်လို့ပြည်နယ်ပြည်သူ့စစ်ကောင်ဆောင်ဗိုလ်မှူးချုပ်တူကသတင်းတောက်တွေကိုပြောပါရတယ်။အာဖဂန်နစ်စက်ကစစ်သွေးကြော်တွေခြေဆက်ရနေရတွေကိုလေကြောင်းတိုက်ခိုက်မှုလုပ်တာနဲ့ပါကစ္စတန်တာလီဘန်ခေါင်းဆောင်ဖြစ်တဲ့ဟာကီမူလာမာရှ်ဆပ်တပ်ဖြတ်ခံရတာတွေကိုလက်စားချေတဲ့အနေနဲ့ခုလိုမျိုးတိုက်ခိုက်တာဆိုပြီးတော့ပါကစ္စတန်တာလီဘန်ဖွဲ့ပြောခွင့်ရသူကပြောပါတယ်သူရဲ့ခေါင်းဆောင်ဖြစ်တဲ့မာဆော့ကတော့ဒီအမေရိကန်ရဲ့ဝေဒိန်ဒုံးလက်နဲ့ပစ်ခတ်တယ်လို့ယူဆရတဲ့တိုက်ခိုက်မှုအတွင်းမှာသိဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာ